အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်မှာတနင်္လာနေ့ကသနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့ပြီးတဲ့နောက်သနတ်သမားလည်းရဲတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးသွားပါတယ်။သနတ်သမားကအမေရိကန်စစ်တပ်အတွက် contract ဝန်ထမ်းအဖြစ်အလုပ်လုပ်နေတဲ့ Texas ပြည်နယ် Fort Worth မြို့က Aaron Alexis ဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကအတည်ပြုကြေညာခဲ့တာပါ။ဝါရှင်တန်မြို့တော်ကရေတက်စခန်းဝင်းထဲကိုအထောက်အထားခိုင်ခိုင်လုံလုံမပါပဲဘလုံနီးနဲ့ဝင်ရောက်နိုင်ခဲ့တယ်လေ။ဘာကြီးရွက်ချက်နဲ့တက်ခတ်ခဲ့တာလဲဆိုတာလေးနဲ့ပတ်သက်လို့တော့မသိရသေးဘူးလို့လည်းပြောပါတယ်။မြို့တော်ဝင် Vincent Gray ကတော့အကြမ်းဖက်တက်ခတ်မှုဖြစ်ယုံကြည်လောက်စရာအကြောင်းရင်းမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။အစောပိုင်းမှာတော့ရေတက်ဖွဲ့နဲ့ပြည်တော်စုစုံစမ်းစစ်ဆေးပြီးလို့ FBI တို့ကနောက်ထပ်တခြားသဏ္ဍာန်သမား2ဦးရှိသေးတယ်လို့ယူဆခဲ့ကြပေမဲ့နောက်ပိုင်းမှာတော့သဏ္ဍာန်သမားက2ဦးပဲဖြစ်တဲ့အကြောင်းတွေ့ရှိခဲ့ကြပါတယ်။သမရဘရက်ဝါမာကတော့အမေရိကန်မှာနောက်တစ်ချိန်လူအမျိုးများတည်ဆုံးခဲ့ရတဲ့တက်ခတ်မှုတွေဝါနဲ့စကားပြောဆိုခဲ့တာပါတက်ခတ်မှုဟာတရေဘောကြောင့်လည်းလူရဲ့အဖြစ်ရင်းညွှန်းခဲ့ပြီးထိခိုက်တည်ဆုံးသူတွေနဲ့မိသားစုဝင်တွေအတွက်အမေရိကန်လူထုရဲ့မြစ်တာနဲ့ပံ့ပိုးမှုတွေလိုအပ်တဲ့အကြောင်းလည်းသမရကပြောဆိုသွားပါတယ်